အမေရိကန်မှာရွေးကောက်ပွဲတွေကျင်းပဖို့ရက်ပိုင်းသာလိုတော့တဲ့ချိန်မှာသမ္မတလောင်းတွေဖြစ်ကြတဲ့အမေရိကန်ဒုသမ္မတကမ်လာဟဲရစ်စ်နဲ့သမ္မတလောင်းသမ္မတဟောင်းဒေါ်နယ်ထရန့်တို့ဟာတွန်းအားပေးမဲဆွယ်စည်းရုံးမှုတွေလုပ်နေကြပါတယ်။ပြိုင်ဆိုင်မှုပြင်းထန်မဲ့ပြည်နယ်ခုနှစ်ခုတွေကတစ်ခုဖြစ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာ Republican သမ္မတလောင်းထရန့်ကမဲဆွယ်ပွဲတွေကျင်းပခဲ့သလို Democratic Party ကိုယ်စားလှယ်လောင်းဖြစ်တဲ့ Harris ကတော့အင်ဖြူရော်နဲ့မလှမ်းမကမ်းWashington DC မှာမနေ့ညနေပိုင်းကမိကွန်းတွေပြောခဲ့ပါတယ်။ဒုသမ္မတ Harris ရဲ့မိကွန်းထဲမှာတော့သမ္မတဖြစ်တဲ့အခါလုပ်ရမယ့်ကိစ္စတွေကိုစည်းရင်းပြုစုပြီးတော့လူမှုဘဝတိုးတက်ရေးအတွက်လှုပ်ဆောင်မယ်လို့ကတိပြုခဲ့တဲ့တစ်ချိန်တည်းမှာပဲ Trump ကတော့သူ့ကိုယ်သူသာအယုံဆိုင်ပြီးတော့သမ္မတတက်တန်းတစ်ကိုရန်သူစည်းရင်းနဲ့စတင်မှုပြင်ဆင်နေတယ်လို့ဝေဖန်ခဲ့ပါတယ်။မနေ့ကဒုသမ္မတ Harris မိကွန်းပြောခဲ့တဲ့နေရာကတော့2022ခုနှစ်ဇန်နဝါရီလတုန်းကသမ္မတဟောင်း Trump ကသူ့ရဲ့ထောက်ခံသူတွေကိုမိကွန်းပြောခဲ့တဲ့နေရာလည်းဖြစ်ပါတယ်။စစ်တမ်းတွေအရတော့ပြိုင်ဆိုင်မှုပြင်းထန်တဲ့ပြည်နယ်တွေမှာသမ္မတဟောင်းထရန့်နဲ့ဒုသမ္မတဟဲရစ်စ်တို့တစ်ဖက်နဲ့တစ်ဖက်အသာသိမ့်မရကြဘဲနဲ့ပြိုင်ဆိုင်မှုပြင်းထန်နေတာကိုတွေ့ရပါတယ်။ Florida တက္ကသိုလ်ရဲ့ရွေးကောက်ပွဲစစ်တမ်းတွေအရဆိုရင်တော့လာမယ့်အင်္ဂါနေ့မှာလုပ်မယ့်ရွေးကောက်ပွဲမတိုင်ခင်မှာမဲဆန္ဒရှင်49တန်းလောက်ကကြွတင်မဲတွေပေးထားပြီးကြပြီဖြစ်ပါတယ်ရှင်။